ပြီးခဲ့တဲ့ဇွန်လကဗိုလ်ချုပ်ကြီးအောင်သူရဥွှေမိုင်းရဲ့ကိုယ်စားလှယ်တယောက်ကနေပြန်ကြားရေးဝန်ကြီးဟုံဦးရထွတ်လွှတ်တော်အမတ်ဟောင်းဦးလဆွေခေါ်ဘုလတ်လဆွေနိုင်ငံရေးသမားဗိုလ်ဘိုးကျော်ငိမ့်တို့၃ယောက်ကိုတရားစွဲလိုက်ပါတယ်။သူတို့၃ယောက်ကအွန်လိုင်းကနေလူမှုမီဒီယာမှာအင်တာဗျူးဖြေထားတာနဲ့ပတ်သက်ပြီးနှစ်နာမှုရှိလို့နိုင်ငံသားများ၏ပုဂ္ဂလိကဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂလိကဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့တရားစွဲတာလို့ဆိုပါတယ်။အခုအောက်တိုဘာလအရောက်မှာတော့ဒီဥပဒေနဲ့အရေးယူထားတာကိုက်ညီမှုမရှိဘူးဆိုပြီးရဲတပ်ဖွဲ့ကနေတရားစွဲတင်တော့မှာမဟုတ်ဘူးလို့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုပါတယ်။နိုင်လွတ်လွန်ဥပဒေနဲ့အမှုဖွင့်ထားတာကိုရဲတပ်ဖွဲ့ကဥပဒေအရာရှိထံကိုအကြံဉာဏ်တောင်းခဲ့တဲ့အကြောင်းအဲ့ဒီဥပဒေအရာရှိအကြံပေးချက်အရာနိုင်လွတ်လွန်ဥပဒေနဲ့ကိုက်ညီမှုမရှိတာကြောင့်အမှုကိုစွဲတင်တော့မှာမဟုတ်ဘူးလို့ဆိုထားပါတယ်။နေပြည်တော်ပုပ္ပတိပိမြို့နယ်ပတ္တာနယ်မြေရဲစခန်းရဲ့ကင်တွယ်မှုမြို့နယ်ဥပဒေအကြံပေးရဲလမ်းညွှန်မှုကြောင့်ထင်ရှားတဲ့လူ၃ယောက်နိုင်လွတ်လွန်ဥပဒေနဲ့တရားစွဲဆိုခံရတာကနေလွတ်မြောက်သွားခဲ့ပေမဲ့မြန်မာနိုင်ငံတဝမ်းမှာတော့ဒီဥပဒေနဲ့တရားစွဲဆိုသူတရားစွဲခံရသူတွေတစ်နှစ်တခြားတိုးပွားလာနေတာတွေ့မြင်ရပါတယ်။နိုင်လွတ်လွန်ဥပဒေနဲ့တရားစွဲမှုဟာ2018ခုနှစ်ကနေ2019ခုနှစ်ထိအရာယူတိုင်းတစ်ခုတည်းမှာပဲအမှုပေါင်း120ကျော်ပါတယ်။2019ခုနှစ်တစ်နှစ်ထဲမှာပဲအမှုပေါင်း60ကျော်ရှိနေတာပါ။တနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်အရေးအတွက်တော်တော်များမယ်လို့ခန့်မှန်းရပါတယ်။ NLD အစိုးရတက်လာပြီးတဲ့နောက်ပြတ်ထန်းခဲ့တဲ့ဥပဒေတွေထဲမှာအစိုးရနဲ့အာဏာပိုင်တွေရဲ့မတရားပြုတာခံနေရတာကနေပြည်သူတွေကိုအကာအကွယ်ပေးဖို့ပြတ်ထန်းခဲ့တဲ့အကောင်းဆုံးဥပဒေတစ်ခုလို့တော့အချက်ပြုခံထားတဲ့နိုင်လွတ်လွန်ဥပဒေဟာဥပဒေရဲ့အနှစ်သာရနဲ့မကန့်ညီပဲအစိုးရကနေပြည်သူကိုတရားစွဲတာပြည်သူအချင်းချင်းတရားစွဲတာစသဖြင့်ပုံဖြတ်ခံနေရတယ်လို့ဖြစ်နေပါတယ်။ဒီဥပဒေမှာဘာတွေပြတ်ထန်းထားတယ်လဲအနှစ်သာရကဘာလဲအခုလို့ဘာကြောင့်ပုံဖြတ်ခံနေရတယ်လဲဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာလေ့လာတင်ပြသွားပါမယ်။နိုင်လွတ်လွန်ဥပဒေအခန်း၃မှာပြည်ထရေးဝန်ကြီးဌာနကိုရည်ညွှန်းပြီးပြည်သူတွေရဲ့လွတ်လပ်မှုနဲ့ပုဂ္ဂလိကဆိုင်ရာလုံခြုံမှုကိုနှိမ့်နာမှုမရှိအောင်အကာအကွယ်ပေးရမယ်လို့ဆိုထားတယ်လို့တားမြစ်ချက်များဆိုပြီးတော့အချက်၈ချက်ကိုဖော်ပြထားပါတယ်။ကောက်နှုတ်ဖော်ပြရရင်အမှတ်စဉ်ခုနှစ်မြည်သူမြတီစဲဥပဒေတရားရဲ့အရာခွင့်ပြုထားတဲ့ကိစ္စမှာတပါတရားရုံးရဲ့ခွင့်ပြုချက်မရှိဘဲညီသူကိုမျှ24နာရီတည်းကြော်လွန်၍ချုပ်နှောင်ထားခြင်းမပြုရအမှတ်စဉ်၈ညီသူမျှတီစဲဥပဒေနဲ့အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရားမရှိဘဲနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရရဲ့ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦးဤနေအိမ်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသို့မဟုတ်ပရဝံနဲ့ပရဝံအတွင်းရှိအဆောက်အုံအတွင်းဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်တူဦးအားဖမ်းဆီးခြင်းမပြုရခါကွေးနိုင်ငံသားတူဦးရဲ့ပုဂ္ဂလိကဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂလိကဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်သိက္ခာကိုထိခိုက်စေနိုင်သောနောက်ရောက်ခံစောင့်ကြည့်ခြင်းဆုံတော့ခြင်းနဲ့စုံစမ်းခြင်းမပြုရပုဂ္ဂလိကတူဦးနဲ့တူဦးကြားဆက်သွယ်ရေးပစ္စည်းကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုရ။ဒါကြီးဆက်သွယ်ရေးအော်ပရေတာထံမှပုဂ္ဂလိကဆိုင်ရာတယ်လီဖုန်းနဲ့အီလက်ထရောနစ်ဆက်သွယ်ရေးသတင်းအချက်အလက်များအားတောင်းယူခြင်းထုတ်ပေးခြင်းမပြုရ။ငါအခြားသူ၏ပုဂ္ဂလိကဆိုင်ရာကိစ္စအလို့ငါဆက်သွယ်ပေးဖို့သည့်စာပေးစာယူစာအိတ်ချောတုပါဆယ်တစ်ခုခုကိုဖွင့်ပေါက်ခြင်းရှာဖွေခြင်းသိမ်းဆည်းခြင်းဖျောက်ဖျက်ခြင်းသို့မဟုတ်ဖျက်ဆီးခြင်းမပြုရ။စာလုံးနိုင်ငံသားတဦး၏ပုဂ္ဂလိကဆိုင်ရာမိသားစုရေးရာကိစ္စများတွင်အထမဝင်ရောက်ဆက်ဖက်ခြင်းသို့မဟုတ်လူတဦး၏ဂုဏ်သိက္ခာနှင့်ထင်ပေါ်ကျော်ကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တနည်းနည်းဖြင့်ဆောင်ရွက်ခြင်းမပြုရ။စလျှင်နိုင်ငံသားတဦး၏တရားဝင်ရရှိပိုင်ဆိုင်ထားသောရွှေ့ပြောင်းနိုင်သောပစ္စည်းကိုတော်လကောမရွှေ့ပြောင်းနိုင်သောပစ္စည်းကိုတော်လကောမတရားသိမ်းယူခြင်းသို့မဟုတ်ဓာတ်ရိုက်ဖြစ်စေသွယ်ဝါရိုက်ဖြစ်စေတမင်ပျက်စီးစေခြင်းမပြုရဆိုပြီးဖော်ပြထားပါတယ်။ဒီတားမြစ်ချက်တွေကိုကျူးလွန်ရင်ထောင်ဒဏ်6လကနေ3နှစ်အထိဒဏ်ငွေပါချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။နိုင်ငံသားတစ်စုံတစ်ယောက်ကအဲ့လိုကျူးလွန်ပါတယ်ဆိုပြီးတိုင်ရင်ရဲကဥပဒေအရအရေးယူဆောင်ရွက်ပေးရမယ်။အကြောင်းမဲ့ပြက်ကွက်ရင်အဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူကိုထောင်ဒဏ်တစ်နှစ်ကနေ9နှစ်အထိချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါသေးတယ်။ဒီအချက်တွေကိုကြည့်လိုက်ရင်ပဲနိုင်လွတ်လွန်ဥပဒေဟာပြည်သူအတွက်ဘလောက်ကောင်းတဲ့ဥပဒေဆိုတာသိနိုင်ပါတယ်။ဒါပေမဲ့ရှေ့မှာပြတ်ထန်းခဲ့တဲ့အသေးဖြတ်မှုနဲ့တက်ဆိုင်တဲ့ပုံမှန်900 ဆက်ဖေဥပဒေပုံမှန်66ကာကြီးစတာတွေမှာဆွတ်ဆွဲခံရသူတွေအနေနဲ့အာမခံရနိုင်တဲ့အတွက်အာမခံရဖို့ခက်ခဲတဲ့တရားရုံးကအမှုကိုလက်ခံလိုက်တာနဲ့ထုံထဲကိုတန်းရောက်သွားစေမဲ့နိုင်လွတ်လုံဥပဒေကိုတုံ့ပြန်တရားစွဲဆွဲမှုတွေများပြားလာတာတွေ့နိုင်ပါတယ်။ပြည်သူကိုအကာအကွယ်ပေးထားတဲ့ဒီလိုကောင်းမွန်တဲ့ဥပဒေတစ်ခုပုံဖြတ်ခံနေရတာကနေကာကွယ်ဖို့ကတော့ဒီဥပဒေနဲ့တရားစွဲလာတဲ့ဥပဒေအကြံပေးကနေအလွယ်တကူစွဲတင်မပြီးပဲဥပဒေနဲ့ကိုက်ညီမညီစစ်ဆေးဖို့တရားသူကြီးတွေကလည်းအမှုကိုအလွယ်တကူလက်မခံပဲလူအပ်ရင်ဥပဒေပုံမှန်ပြောင်းတင်ဖို့ညွှန်ကြားတာမျိုးစတာတွေလုပ်ဖို့လိုပါတယ်။ဒီပြိုင်နဲ့ထဲဥပဒေပြုအမှတ်တွေကလည်းဥပဒေပါအားနည်းချက်တွေကိုရှာဖွေပြင်ဆင်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။